မတရားအသိဆက်သွယ်မှုဥပဒေနဲ့ထောင်ချပြီးလွတ်ရပ်စေသွားတဲ့အလုသမအဖွဲ့ချုပ် MICS ရဲ့အထွေထွေအတွင်းရေးမှုဦးသက်နှင်းအောင်ကိုစစ်ကောင်စီကပြန်ဖမ်းဆီးပြီးနောက်တစ်ကြိမ်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။မြန်မာအလုသမအဖွဲ့အစည်းတွေကရောဥရောပသမဂ္ဂ EU နဲ့အလုသမအဖွဲ့အစည်းတွေကပါစစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုလေးစားမှုမရှိဘဲလှုပ်ဆောင်နေတာဖြစ်တဲ့အတွက်ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။ဒီသတင်းပေးပို့ချက်အပြည့်အစုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံဆက်မှုလက်မှုလုပ်ငန်းနဲ့ဝန်ဆောင်မှုကုံသွယ်မှုတမကအဖွဲ့ချုပ် MICS ရဲ့အထွေထွေအတွင်းမှုဦးသက်နှောင်ကိုစစ်ကောင်စီက2023ခုနှစ်ဇွန်လ26ရက်နေ့မှာထောင်ကနေလွှတ်ပေးပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ပြန်ပြီးတော့ဖမ်းဆီးလိုက်တာဖြစ်ပါတယ်။စစ်ခုံရုံးကအခုဦးသက်နှောင်ကိုအလုတ်ကျန်းတဲ့ထောင်ဒဏ်9နှစ်ထပ်ပြီးချလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပတမက EU ရုံးကတော့စစ်ကောင်စီရဲ့အဲ့ဒီလောက်ရဲ့ပေါ်မှာရှုံချလိုက်တယ်လို့ဦးသက်နှင်းအောင်အပါအဝင်အလုသမားခွင့်ရေးလှုပ်ရှားနေသူတွေအားလုံးပြန်ပြီးလွှတ်ပေးဖို့ဒီကနေ့အင်္ဂါနေ့ပါပဲတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအလုသမားတပ်ပေါင်းစုမြန်မာ Labor Alliance အဖွဲ့ကလည်းစစ်ကောင်စီရဲ့ဆွဆွဲချက်တွေကလျော်ကန်မှုမရှိပါဘူးလို့အဖွဲ့ပြောခွင့်ရဒေါ်ခိုင်စာအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။သူ့ကိုထောင်ဒဏ်9နှစ်ချရတယ်လို့ကျမတို့သိရတယ်ပေါ့။ဒါပေမဲ့ဒီဆွဆွဲမှုကကြာဘလို့မှယုံတိမရှိဘူးပေါ့နော်။သူ့ကိုစဖမ်းခံရတဲ့အချိန်တည်းကဒီအကြမ်းဖက်အဖွဲ့အစည်းတွေနဲ့လုတ်တယ်လို့ပြောရအောင်သူကဘာမှလုတ်ခဲ့တာတော့ကျွန်တော်တို့မတွေ့ရဘူးပေါ့နော်အဲ့တော့သူကထောင်နှစ်နှစ်ကချပြီးပြီအဲ့ဒီအပြင်ကမှထွက်ပြီးတော့မှလွတ်ပြီးလွတ်တယ်လို့ပြောပြီးတော့မှနော်ပြန်ဖမ်းလိုက်တယ်အဲ့ဒီနေ့မှပဲပြီးတော့မှဒီဟာနဲ့ထတ်ချတယ်ဆိုတာဘယ်လိုမှယုံကြည်မရှိဘူးလက်ခံနိုင်ရလည်းအကြောင်းမရှိဘူးပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့9လအကြာမှာဖမ်းဆီးခံခဲ့ရတဲ့ဦးသက်နှစ်အောင်ဟာဒီနှစ်ဇွန်လထဲမှာပြန်ပြီးလွတ်လာတယ်ဆိုပေမဲ့သူ့ကိုမိသားစုနဲ့အလုသမားအဖွဲ့အစည်းတွေကမြင်တွေ့ခွင့်မရခဲ့ပါဘူးအဲဒီနောက်မှာအခုလိုမျိုးပြန်လဲအဖမ်းဆီးခံရပြီးတော့နောက်ထပ်ဥပဒေတစ်ခုနဲ့ထောင်ချလိုက်ပြီးဆိုမှသူ့ရဲ့သတင်းကိုပြန်သိခဲ့ရတာပါနိုင်ငံရေးကျင်းသားတွေရဲ့အမှုတွေကိုကူညီဆောင်ရွက်ပေးနေတဲ့ရှင်နေတွေကလည်းဦးသက်နှင်းအောင်နဲ့ပတ်သက်တဲ့ထောင်တွင်းအခြေအနေကိုမသိရကြောင်း VOA ကိုပြောပါရယ်ဦးသက်နှင်းအောင်ရဲ့အမှုကိုစစ်ခုံရုံးကပဲစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်းနေတူကအခုလိုပြောပြပါရယ
်ခုမှပိုင်းကအဲဆက်တုံးဒီမှာပါရမလာလေဆိုတော့ဒီမှာကြည့်ရကျွန်တော်အမှန်ဆုံးလိုက်ခဲ့တဲ့အုပ်စုကြီးကနောက်ဆုံးလာပြီးအစ်ကလေးကြီးလိုက်တာများလာပြီလားဒီမှာလေအဲ့တော့ကျွန်တော်တို့သိတာမသိဘူးပေါ့နော်အဲ့ဒီခုကကျွန်တော်တို့လက်ထက်တွေကကြာသွားတာကျွန်တော်သိတယ်အဲ့ကျွန်တော်တို့မကင်လေးပေါ့နော်
ဦးသက်နှောင်ရဲ့အမှုကိုအပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ရဲ့စုံစမ်းရေးကော်မရှင်ကလက်ခံခဲ့ပါတယ်။သူ့ရဲ့လှုပ်ဆောင်ချက်တွေဟာတရားဝင်အလုသမားတမကရရဲ့လှုပ်ဆောင်ချက်တွေဒါဖြစ်လို့အခုလိုဖမ်းဆီးတာကတော့မလျော်ကန်ပါဘူးလို့စုံစမ်းရေးကော်မရှင်ကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကရုံးကလည်းဦးသက်နှောင်အပါအဝင်အလုသမားခွင့်ရေးအတွက်လှုပ်ရှားနေတဲ့သူတွေအားလုံးပြန်ပြီးတော့လွှတ်ပေးဖို့ဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်စွာဖွဲ့စည်းခွင့်ထုတ်ဖော်ပြောဆိုခွင့်စတဲ့မွေးရပါအခွင့်အရေးအတွက်တောင်းဆိုနေတဲ့သူတွေကိုချင်းချောက်ဖမ်းဆီးတာတွေကိုရပ်တန့်ပေးဖို့ကိုလည်း EU ဥရောပတမကကတောင်းဆိုလိုက်ပါတယ်ရှင်။